Nigeria နိုင်ငံမှာတစ်နှစ်ကိုရင်သားကင်ဆာနဲ့သေဆုံးရသူ1900ကျော်လောက်ရှိတယ်လို့ Africa Cancer လေးလာသူတွေကခန့်မှန်းတွက်ချက်ထားပါတယ်ဒီရောဂါနဲ့သေဆုံးရသူအရေအတွက်ကတိုးလာနေစေဖြစ်ပြီးဒါဟာရင်သားကင်ဆာအတွက်စမ်းသပ်ဆစ်ဆေးမှုတွေလုပ်ဖို့အချိန်အတော်ကြာစောင့်ကြရတာကြောင့်လည်းပါဝင်ပါတယ် Nigeria Robot နီးပညာပညာ Engineer တူကတော့ရင်သားကင်ဆာဖြစ်တာကိုစောစောစီစီသိအောင်လုပ်ပေးနိုင်တဲ့အသက်ကန်နိုင်တဲ့အမျိုးသမီးအောက်ခံအင်ဂျင်တစ်ခုကိုတီထွင်ထားတယ်လို့ပြောဆိုပါတယ် Nigeria က VOA သတင်းတောက် Timothy ပေးပို့ထားတဲ့သတင်းကိုဒေါခင်မျိုးသက်ကဆက်ပြီးပြောပြမှာပါ
ရိုဘော့နည်းပညာအင်ဂျင်နီယာကမီဆိုလာဘိုလာရင်ဝါရဲ့အတော်ဟာရင်သားကင်ဆာအဆင့်3နဲ့2019မှာသေဆုံးခဲ့ရပါတယ်။သူ့အတော်ကဒီရောဂါဖြစ်တာဟာသူ့ကိုဆုံးဖြူစားတာဆိုပြီးပြောက်အောင်ဆူတောင်းတာပဲလုပ်ခဲ့တယ်လို့ပြောပါတယ်။သူ့အတော်ဆုံးပါသွားချိန်မှာတော့တခြားအမျိုးသမီးတွေကိုကူညီဖို့အတွက်သူကဆုံးဖြတ်ခဲ့ပါတယ
်။ I have a conversation withone of the oncologists taking care of her then and
အတော့ကိုကုသပေးတယ်ကင်ဆာရောဂါအထူးကူတွေကတရားကိုကျမကမေးကြည့်ပါတယ်ဒီကင်ဆာရောဂါအတွက်ကနဦးစင်မှာစံတန်နိုင်သလားလို့ပေါ့အဲ့ဒီလိုစံတန်နိုင်ရင်ကုသပေးနိုင်တဲ့အခွင့်အလမ်းရောရှိသလားပေါ့သူ့ကိုမေးသလိုကိုယ်တိုင်လည်းသူ့တေသနာလုပ်ကြည့်လိုက်တဲ့အခါမှာယောဂါရှင်၁၀ယောက်မှာ၉ယောက်ကိုပြောက်အောင်ကုပေးနိုင်တာတွေ့ရပါတယ
်ဒီယောဂါနဲ့ပတ်သက်ပြီးအကူအညီပေးဖို့ smart bra ကိုဘိုလရွန်ဝါကတီထွင်ခဲ့တာပါသူရဲ့ smart bra ဟာရင်သားနဲ့ရင်ဘတ်နံရံကအချက်လက်တွေကိုကောက်ယူပြီးရတဲ့အဖြေကိုနိုင်ဝက်အတွင်းမှာပဲ mobile application မှာတင်ပေးနိုင်တယ်လို့ပြောပါတယ်။သူရဲ့ပထမဆုံး smart bra model ပုံစံကိုတော့အစောဆုံးလာမယ့် 2013 April လောက်မှာထုတ်နိုင်မယ်လို့ခန့်မှန်းထားပါတယ်
။ We launched the prototype this year February.That was when we launched the prototype, working prototype.
အခု February မှာရှေ့ပြေးပုံစံတစ်ခုထုတ်ခဲ့ပါတယ်။ဒီဆက်အတွက်ထိရောက်မှုပိုပြီးတော့ရှိလာစေဖို့ကွန်ပျူတာ chip နဲ့ပတ်သက်ပြီးဘယ်လိုလုပ်နိုင်မလဲဆိုတာကိုကမ္ဘာတစ်လွှားကစိဘက်ဆိုင်ရာကျွမ်းကျင်သူတွေစီကအကြံပြုချက်တွေရယူခဲ့ပြီးတော့မှဒီရှေ့ပြေးပုံစံကိုထုတ်ခဲ့တာပါ
။ Nigeria မှာတစ်နှစ်ကိုကင်ဆာနဲ့သေဆုံးရသူက9,200လောက်ရှိတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်။ရင်သားကင်ဆာနဲ့တည်ဆုံးရသူကအများဆုံးဖြစ်ပြီးဒါဟာယောဂါရှိမရှိစမ်းသပ်မှုအချိန်မီမရတာကြောင့်ဆိုတာခဏခဏတွေ့ရတယ်လို့ဆေးဘက်ကျွမ်းကျင်သူတွေကပြောပါတယ်။ဘိုလာရင်ဝါကတော့စမ်းသပ်မဲ့သူတွေချိုးတင်ချင်းဆိုစရာမလိုဘဲနဲ့လာပြီးဆက်ဆင်းနိုင်ဖို့အတွက်သူ့စိတ်ကိုဒေတာစည်းကမ်းလေးတွေမှာထားနိုင်အောင်အစိုးရခွင့်ပြုမှုရဖို့လုပ်နေတာပါ။ရင်သားကင်ဆာဝေဒနာရှင် Gloria Chinri Ogu ဟာ2019မှာခွဲထုတ်ဖယ်ရှားပစ်ခဲ့ပြီးအသက်မသေးရက်တည်နိုင်ခဲ့သူပါသူ့ရဲ့အမာရွတ်နဲ့ပတ်သက်ပြီးစိုးရင်စိတ်တွေကိုကြော်လွှားနိုင်မှုအတွက် shutless ဓာတ်ပုံအရိုက်ခံတဲ့အဖွဲ့တွေပါခဲ့သူလည်းဖြစ်ပါတယ်သူမဟာအခုရင်သားကင်ဆာပညာပေးအဖွဲ့ဖြစ်တဲ့ Project Pink Blue မှာအလုပ်လုပ်နေပါတယ်
I said to the people who are down with cancer it's not a death sentenceKeep pushing, keep
hoping. ကျွန်တော်ပြလို့နှိမ်ကျင်တဲ့သူတွေကိုဂရုမစိုက်နဲ့လို့ကျွန်မပြောပါတယ်။ဒါဟာသင်မိတ်ကြတာမဟုတ်ပါဘူး။တွန်းအားဆက်ပေးဖို့မျှော်လင့်ချက်ဆက်ထားဖို့ယုံကြည်ချက်ဆက်ထားဖို့ကြုံနေရတဲ့စိန်ခေါ်မှုတွေကိုဆက်ပြောပြဖို့လုပ်ရမှာပါ။တကယ်လည်းတနည်းကြရင်ဒီကန်ဆာအတွက်ဆေးတွေ့မယ်လို့ကျွန်မတို့မျှော်လင့်ပါတယ်
။2019မှာနိုင်ဂျီးရီးယားသမ္မတက Nigeria Cancer သုတေသနနဲ့ကုသရေးဆိုင်ရာဥပဒေတက်ကိုလက်မှတ်ရေးထိုးပြဋ္ဌာန်းပါတယ်။နောက်တစ်နှစ်မှာပဲ၄နှစ်စီမံခန့်တက်ဒေါ်လာတန်း100ကိုကင်ဆာထိန်းချုပ်ရေးအစီအစဉ်ဖြစ်စဆောင်ရွက်ခဲ့ပြီးကနဦးရှင်ရင်သားကင်ဆာဖြစ်ပွားမှုသိနိုင်ဖို့နဲ့ကုသဖို့လုပ်ပေးခဲ့ပါတယ် Project Pink Blue အဖွဲ့အမှုဆောင်ညွှန်ကြားမှုက Ransi Chidibe ပ
ါ We have a very poor health system We have a system that is so complicated.
ကျမတို့စီမှာကျမရဲ့စနစ်ကတိတ်မကောင်းပါဘူး။စနစ်ကတိတ်ရှုပ်ထွေးတယ်လို့ပြည်သူလူထုအတွက်ကင်ဆာစမ်းသပ်မှုတွေလည်းလုပ်မပေးနိုင်ဘူးလို့ပြောတော့တာပါ။ကင်ဆာရောဂါအတွက်စောစောသိအောင်စမ်းသပ်ဖို့နဲ့ကျမရဲ့နေထိုင်မှုပုံစံပြောင်းရေးအတွက်အောက်တိုဘာလမှာကင်ဆာအသိပညာပေးလူထုလှုပ်ရှားမှုတွေလုပ်ကြတယ်လို့ Medicaid Center Foundation ကဖာတီမာဒမ်ဘတာကပြောပါတယ်။
We're seeing more cases because of the change in lifestyle consumption of
တာရှိခံအောင်လုပ်ထားတဲ့အစားအစာတွေစားတာကိုယ်လည်းလှုပ်ရှားမှုသိမ်းရှိတာချင်းချင်းချင်းချင်းမစားတာလိုမျိုးလှူနေမှုပုံစံတွေပြောင်းနေတာကြောင့်ယောဂါဖြစ်သူပိုများလာတာတွေ့နေရပါတယ်။ရင်သားကင်ဆာအတွက်စစ်ဆေးမှုတွေတိတိကျကျလုပ်ဖို့လည်းနှိုးဆော်နေပါတယ်
။ဘိုလာရန်ဝါကတော့သူ့ရဲ့တီထွင်မှုကရင်သားကင်ဆာနဲ့ပတ်သက်ပြီးအကူအညီတွေပေးနိုင်မယ်လို့မျှော်လင့်နေတာပါ။